အမေရိကန်နိုင်ငံဝစ်ကွန်ဆင်ပြည်နယ်မှာအင်္ဂါနေ့ကကျင်းပခဲ့တဲ့ Republican Party တွင်သမ္မတကိုယ်စားလှယ်လောင်းပနားမရွေးချယ်မှုမှာ Texas ပြည်နယ်ကအထက်လွှတ်တော်အမတ် Ted Cruz ကပါတီတွင်းရှေ့ကပြင်းနေတဲ့ Donald Trump ကိုအပြတ်အသတ်အနိုင်ရလိုက်တဲ့အတွက်ပါတီညီလာခံကျင်းပတဲ့အချိန်သမ္မတကိုယ်စားလှယ်လောင်းကိုအစကနေပြန်လည်ရွေးချယ်ရမယ့်ကြုံတော့ကြုံငယ်အဖြစ်မျိုးနဲ့ရင်ဆိုင်ရမယ့်အလားအလာပုံများလာနေပါတယ်။အချိန်ကာလအားဖြင့်ဇွန်လအစောပိုင်းအထိကြာမဲ့ Republican Party တွင်းပနာမသမ္မတကိုယ်စားလှယ်လောင်းရွေးချယ်ဖို့16ပြည်နယ်ကြံနေပါသေးတယ်။နိုင်ငံရေးလောကကိုပထမဆုံးအကြိမ်ဝင်ရောက်လာတဲ့အိမ်ချမ်းမြေလုပ်ငန်းရှင်ဂရေဂျူတတိယဒေါ်နယ်ထရမ့်အနေနဲ့ဇူလိုင်လမှာကျင်းပမယ့်ပါတီညီလာခံမှာအစကနေပြန်လည်အရွေးခံရမယ့်အဖြစ်မျိုးနဲ့ရင်မဆိုင်ရအောင်အဲ့ဒီကြံနေသေးတဲ့ပြည်နယ်တွေမှာအနည်းဆုံး60ရာခိုင်နှုန်းအနိုင်ရဖို့လိုအပ်ပါတယ်။ထရမ့်အနေနဲ့ကိုယ်စားလှယ်အရေးအတွက်တည်တည်သာသာအသာစီးရပေမဲ့လည်းကိုယ်စားလှယ်စုစုပေါင်း58ရာခိုင်နှုန်းသာအနိုင်ရထားသေးတာဖြစ်ပါတယ်။ခရုစနေနဲ့ကတော့ဇူလိုင်လမှာကျင်းပမဲ့ပါတီညီလာခံမတိုင်ခင်ပါတီကိုကိုစားပြုပြီးသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြန်နိုင်ရေးအတွက်လိုအပ်တဲ့ကိုယ်စားလှယ်အရေးအတွက်ရနိုင်ရေးကြံနေတဲ့ပြည်နယ်အလုံးမှာကျင်းပမဲ့ပါတီတွင်ရွေးချယ်မှုတွေမှာ90ရာခိုင်နှုန်းအထိအနိုင်ရရမှာဖြစ်ပါတယ်။ Republican Party အနေနဲ့ညီလာခံကျင်းပတဲ့အချိန်မှာသမ္မတကိုယ်စားလှယ်လောင်းကိုပြန်လည်ရွေးရတဲ့အဖြစ်မျိုး1986ခုနှစ်နောက်ပိုင်းမှာမရှိခဲ့ပါဘူး။ Ohio ပြည်နယ် Cleveland မြို့မှာကျင်းပမဲ့2016ခုနှစ် Republican Party ညီလာခံကိုတက်ဖို့အတွက်ရွေးချယ်ခံထားရတဲ့ကိုယ်စားလှယ်တွေအနေနဲ့အစဉ်လာအားဖြင့်သူတို့ပြည်နယ်အသီးသီးမှာပါတီကဥဆောင်ကျင်းပတဲ့ပနားမရွေးချယ်မှုတွေနဲ့ပြည်နယ်အစိုးရတွေကဥဆောင်ကျင်းပတဲ့ရွေးချယ်မှုတွေကနေထွက်လာတဲ့ရလအတိုင်းမဲပေးကြရမှာဖြစ်ပါတယ်။ဒါပေမဲ့နောက်ဆက်တွဲမဲပေးရမယ့်အခြေအနေမျိုးဖြစ်လာခဲ့ရင်တော့သမ္မတကိုယ်စားလှယ်လောင်းထွက်မလာမချင်းသူတို့ကြိုက်နေတဲ့သူကိုမဲပေးခွင့်ရှိကြမှာဖြစ်ပါတယ်။